အင်ဒိုနီးရှားကဆူမထရာကျွန်းရဲ့တချို့နေရာတွေမှာဗုဒ္ဓဟူးနေ့ကပင်အား9.8ရှိတယ်။အားပြင်းမြေတိမ်ငလျင်လှုပ်ခတ်ခဲ့တာမို့ဆူနာမီသတိပေးချက်တွေချက်ချင်းထုတ်ပြန်ခဲ့ပါတယ်။ဒါပေမဲ့အန်တီအကျောက်နိုင်တဲ့အဆင့်လွန်မြောက်သွားတဲ့အချိန်ထိတိသာထင်ရှားတဲ့ပျက်စီးမှုတွေထိခိုက်ဒဏ်ရာမှုတွေတော့မရှိခဲ့ပါဘူး။လူတချို့တေဆုံးမှုရှိတယ်လို့ဂျကာတာအမျိုးသားကယ်ဆယ်ရှာဖွေရေးအေဂျင်စီကအရာရှိတဦးရဲ့ပြောကြားချက်ကိုကိုးကားပြီး Writers သတင်းမှာဖော်ပြပေးမယ်။ဆူမထရာအနောက်ဖက်ကမ်းတစ်လျှောက်ညအချိန်ရောက်နေတဲ့အတွက်အသေးစိတ်အချက်အလက်တွေကိုတော့မသိရသေးဘူးလို့ဆိုပါရစေ။ငလင်းကြောင့်ဗဒန်းမျိုးနဲ့တခြားဒေသတွေမှာဒေသခံတွေထိတ်လန့်တကြားနေအိမ်တွေကနေထွက်ပြေးကြပေမဲ့ညအချိန်ရောက်တာနဲ့တဖြည်းဖြည်းပြန်ပြီးတည်ငြိမ်သွားတယ်လို့သတင်းတွေမှာဖော်ပြပါရစေ။ဗဒန်းမျိုးဟာလွန်ခဲ့တဲ့6နှစ်လောက်ကငလင်းကြောင့်ရာနဲ့ချီထိကြိုက်တိုက်ဆုံမှုဖြစ်ခဲ့တဲ့ဒဏ်ကိုခံခဲ့ရတာပါ။ဗုဒ္ဓဟူးနေ့ကပြည်အား 9.8 ရှိတဲ့ငလင်းလှုပ်ခတ်ခဲ့တဲ့ဒေသအများစုဟာ2004ခုနှစ်ဒီဇင်ဘာလတုန်းကအိန္ဒိယသမုဒ္ဒရာဆူနာမီရေလိုင်းတွေရဲ့ဒဏ်ကိုခံခဲ့ရတဲ့နေရာတွေဖြစ်ပါတယ်။အဲဒီဆူနာမီဒဏ်ကြောင့်နိုင်ငံပေါင်းတရာဇင်လောက်မှလူပေါင်း2သိန်းခွဲလောက်တေဆုံးခဲ့ရတာပါ။လှုပ်ခတ်ခဲ့တဲ့ငလင်းကပြင်းအားပိုများပြီးပြင်းအားက 9.1 ရှိပါတယ်။အင်ဒိုနီးရှားမှာငလင်းလှုပ်တဲ့ဗုဒ္ဓဖူးနေ့ည 6:50 ကဆူနာမီသတိပေးချက်ချက်ချင်းပဲထုတ်ပြန်ခဲ့ရပြီးနောက်နိုင်အတော်ကြာမှာတော့ပြန်ပြီးဖြတ်သိမ်းပေးခဲ့ပါတယ်။